Welcome to the Voice of America in Burmese.
မင်္ဂလာညချမ်းချပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်မေလ3ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိအန်မီတာ25 32 51နဲ့လိုင်းလက်190ဒူကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတနဲ့ညှိနှိုင်းမှုတွေလို့ဆွဆွဲထားတဲ့လိင်ဖြောဖြေးရေးသရုပ်ဆောင်ကိုဒေါ်လာ3,300ပေးခဲ့တဲ့ကိစ္စကိုသမ္မတကတည်ပြုလိုက်ပါတယ်ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးချိုးဖောက်မှုတနေ့တည်းချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တဲ့အကြောင်းပြည်နယ်ငံကပြောပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူချိန်ညားပေးတော့မှာပါ
ဟုတ်ကဲ့ပါခင်ဗျာကချင်တိုက်ပွဲတွေကြားပိတ်မိနေတဲ့ထောင်ချီတဲ့စစ်ဘေးရှောင်ပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ဖို့အတွက်အစိုးရကစီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ်
။ဆောင်ပြီးတော့နေဝန်ကိုရမှာရှိရဆိုတာအလူတွေကိုကျွန်တော်တို့သွားပြီးတော့ဒီနယ်အစိုးရရဲ့နောက်မှုကတဲ့မင်းကြီးဌာနရဲ့
သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးဇော်တင်ပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူအဲ့ဒီစစ်ဘေးရှောင်တွေကိုကယ်ထုတ်ပေးရတဲ့အတွက်မြစ်ကြီးနားမြို့ကဆန္ဒပြနေတဲ့နောက်ဆုံးအခြေအနေနဲ့တခါထိုင်းနိုင်ငံတဲကိုအောက်ခွန်မဲ့တွင်းလာတဲ့ပောက်ကွဲစင်တဲ့ဓာတုပစ္စည်းတွေဖမ်းမိတဲ့အကြောင်းတွေကိုလည်းတင်ပြအုံးမှာပါ။အဲ့ဒီနောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လွန်ခဲ့တဲ့ဆယ်နှစ်လောက်ကညှိနှိုင်းမှုတွေလို့ဆွဆွဲထားတဲ့လိင်ဖြောဖြေးရေးသရုပ်ဆောင်စတော်မီဒန်နီယယ်စ်ကို2016အမေရိကန်သမ္မတရွေးကောက်ပွဲမှာတမ်းပြီးမှဒေါ်လာ3,300ပေးခဲ့တဲ့ကိစ္စကိုသမ္မတကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပြီးမဲ့မဲဆိုဘွဲရန်ပုံငွေတွေကသုံးစွဲခဲ့တာမဟုတ်တဲ့အကြောင်းငြင်းဆန်လိုက်ပါတယ်။ဆယ်နှစ်ပြည့်သူကတားပြည့်သူကိုမွေးပွားပြီးလာအနှဲငယ်ချ2006ခုနှစ်တည်းနေဗာဒါပြည်နယ်ကဟိုတယ်တစ်ခုမှာတညအိတ်ခဲ့ဘူးတယ်လို့ပြောဆိုထားတဲ့သရုပ်ဆောင်အမျိုးသမီးကိုနယူးယောက်မြို့ကသူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်သူမက်ကယ်ကိုင်ကနှုတ်ပိတ်တဲ့အနေနဲ့ငွေပေးခဲ့ပြီးနောက်မှာရှင်းနေကိုလာစဉ်အကျိုးဆောင်ကအဖြစ်ငွေပြန်ပေးခဲ့တဲ့အကြောင်းသမ္မတကပြောဆိုလိုက်တာပါ။ဒါမှမဟုတ် Twitter Internet လူမှုကွန်ရက်ကနေဒီကနေ့စတိုက်ဆိုသလိုရေးသားခဲ့တဲ့မှတ်ချက်တွေထဲမှာတော့ရှင်းနေကိုပေးတဲ့ငွေဟာမဲဆော်ဘွဲကငွေချေးတွေနဲ့မဆိုင်တဲ့အကြောင်းငြင်းဆန်ထားပါတယ်။ကြော်ချားသူတွေနဲ့ချမ်းသာသူတွေကြားမှာလျော်ရွှတ်လို့စဉ်ငွေလွှဲပြောင်းမှုသာဖြစ်ကြောင်းလည်းပြောဆိုထားတာပါ။သမ္မတကတော့လိင်ဖြောဖြေးသရုပ်ဆောင်ဒန်စတော်မီဒန်နီယယ်စ်နဲ့အချက်ဆက်လမ်းမရှိတဲ့အကြောင်းငြင်းဆန်ထားပြီးငွေပေးခဲ့တဲ့ကိစ္စကိုသိရှိထားခြင်းရှိမရှိလင်းတော်တွေပြီးခဲ့တဲ့လာတဲ့မင်းမြန်ရမှာတော့မသိတဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။သရုပ်ဆောင်ဒန်နီယယ်စ်ကတော့ငွေပေးခဲ့တဲ့ကိစ္စနဲ့ဆက်နေပြီးသမ္မတထရန့်ကိုရောသမ္မတရဲ့ကိုယ်ပိုင်ရှင်းတဲ့သူဖြစ်တဲ့မက်ကယ်ကိုဟင်တို့ကတရားဆက်ဆိုထားတာပါ
။ကျောင်းနိုင်ငံရဲ့စီးပွားရေးမူဝါဒတွေအပေါ်ဆွေးနွေးမှုတွေကိုဖြည့်ရှင်းဖို့ကြိုးပမ်းနေတဲ့အမေရိကန်ပြည်ထောင်စုကကုန်သွယ်ဆိုင်ရာအစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာတရုတ်ဆွေရတာဝန်ရှိသူတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးနေပါတယ်။ကုန်သွယ်ရေးစစ်ပွဲတွေပေါ်ပေါက်လာမှကိုရှောင်ရှားဖို့နှစ်ဖက်စလုံးကစ조사နေချိန်မှာတွေ့ဆုံကြတဲ့အစီအစဉ်ကိုတော့အပေါင်းလက္ခဏာဆောင်တဲ့ခြေလက်တရအဖြစ်တချို့ကမြင်ကြပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ကုန်သွယ်မှုမှာမျက်မျက်တရဖြစ်အောင်အမေရိကန်တာဝန်ရှိသူတွေစ조사ညှိနှိုင်းနေကြောင်း Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။အမေရိကန်ပါဝင်ပြည်ပကယင်းနှိမ့်မြုံနှံသူတွေကြားမှာတော့ကုန်သွယ်ဆိုင်ရာမူဝါဒတွေနဲ့ဈေးကွက်မှာဝန်ဆက်နိုင်ရေးအပေါ်စိုးရိမ်မှုတွေရှိနေကြတာပါ။ကျောင်းနိုင်ငံရဲ့ကုန်သွယ်ဆိုင်ရာမမျှတဲ့မူဝါဒတွေ၊ဤပညာတွေကိုမမှန်မကန်လွှဲပြောင်းမှုတွေ၊ညာနာပစ္စည်းပိုင်ဆိုင်ခွင့်ချိုးဖောက်မှုဆွဆွဲချက်တွေနဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့တရုတ်ပုတ်ကုန်တွေအပေါ်အခွန်တိုးကောက်ဖို့သမ္မတထရန့်ကမကြသေးခင်ကပဲကြေညာလိုက်တဲ့အတွက်လဲတင်းမာမှုတွေပိုပြီးကြီးထွားလာခဲ့တာပါတရုတ်နိုင်ငံကတော့အမေရိကန်ရဲ့ဆွဆွဲချက်တွေကိုညှင်းဆန်ထားပြီးတရုတ်နိုင်ငံရဲ့ဈေးကွက်ကိုပုံမလွတ်လပ်ခွင့်ပေးနေတဲ့အကြောင်းပြောပါတယ်တချိန်တည်းမှာပဲအမေရိကန်ကတရုတ်သွင်းခုံတွေအပေါ်အခွန်တွေတွန့်မြင်ကောက်ခံမဲ့အစီအစဉ်ကိုအကောင့်ထည့်ဖို့ခဲ့ရင်တရုတ်နိုင်ငံကလည်းအလားတူတုံ့ပြန်မဲ့အကြောင်းသတိပေးထားပါတယ်အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗင်မနျူချင်ဦးဆောင်တဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဟာတရုတ်သမ္မတရှီကျင်းပင်နဲ့နှိဆက်သူဒုဝန်ကြီးချုပ်လျူဟေဦးဆောင်တဲ့တရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံနေတာဖြစ်ပါတယ်ရှင်
။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းဖို့တနေ့ကန်ချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ကြိုးပမ်းဖို့ဟာမြောက်ကိုရီးယားရဲ့ခိုင်မာတဲ့မူဝါဒတရားအဖြစ်ကင်ဂျွန်ဝန်ကပြောဆိုလိုက်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးနဲ့ပြောင်းရွှေ့မှုတော်မှာဒီနေ့တွေ့ဆုံပြီးနောက်မှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်တာပါ။ မြောက်ကိုရီးယားကောင်ဆောင်နဲ့တောင်ကိုရီးယားသမ္မတမွန်ဂျင်းတို့ထိပ်တိတွေ့ဆုံခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံချိုင်းဝန်ကြီးဝမ်ယီမြောက်ကိုရီးယားကောင်ဆောင်နဲ့တောက်ရောက်တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။တောင်မြောက်ကိုရီးယားသမိုင်းဝင်တွေ့ဆုံမှုအတွင်းဆက်ဆံရေးတွေတိုးတက်အောင်ကြိုးပမ်းထားကြဖို့လည်းနိုင်ငံကောင်ဆောင်တွေကတိပြုထားကြတာပါ။တောင်မြောက်ကိုရီးယားထိပ်တိတွေ့ဆုံမှုမတိုင်မီရပိုင်းအတွင်းမှာပဲနျူကလ িয়ার စမ်းသပ်စခန်းတွေကိုဖျက်သိမ်းမှုနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေရဆိုင်နဲ့စီစဉ်နေတဲ့ပတ်သက်လို့ပွန်လင်းမြင်သာမှုရှိဖို့မြောက်ကိုရီးယားကရုတ်တရက်ကြေညာထားပါတယ်။1950ပြည်လုံးနှစ်တည်းမှာဖြစ်ပွားခဲ့တဲ့တောင်မြောက်ကိုရီးယားနိုင်ငံခြားစစ်ပွဲကိုတရားဝင်ဆုံးသတ်နိုင်ရေးတရုတ်နိုင်ငံကအားပေးထောက်ခံကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးကမြောက်ကိုရီးယားကောင်ဆောင်နဲ့ဒီနေ့တွေ့ဆုံရမှာပြောဆိုခဲ့တာပါ။မကြာခင်သတင်းပတ်တွေအတွင်းမြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ထိပ်တိတွေ့ဆုံမဲ့အစီအစဉ်မတိုင်မီမှာတရုတ်ထိပ်ချမ်းသံတမန်မြောက်ကိုရီးယားကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်ကျင်းသား၃ဦးကိုမကြာခင်ပြန်လွှတ်ပေးမယ်အလားအလာရှိကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဖမ်းဆီးခံအမေရိကန်နိုင်ငံသား၃ယောက်ကိုဒီနေ့ပြန်လွှတ်ပေးမယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့ဝင်နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူလီယာနီက Fox News သတင်းဌာနနဲ့မိမြန်ကမ်းမှာပြောဆိုလိုက်တာပါ။သမ္မတထရန့်ကလည်းဖမ်းဆီးခံအမေရိကန်နေပြန်လွှတ်လာနိုင်ကြောင်းမင်းညာပိုင်းမှာပဲအရေးအမွှတ်ပြောဆိုထားပါတယ်။မြောက်ကိုရီးယားအလုတ်ချမ်းစခန်းမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ယောက်ပြန်လွတ်လာရေးအရင်အမေရိကန်အစိုးရလက်ထက်မှာကြိုးပမ်းခဲ့ဘူးပေမဲ့အရာမရောက်ခဲ့ကြောင်းနဲ့အခုချိန်မှာသတင်းကိုနားဆင်ထားကြဖို့သမ္မတထရန့်က Twitter အင်တာနက်လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့မျက်နှာချင်းဆိုင်တွေ့ဆုံဖို့သဘောတူထားပေမဲ့နေ့ရက်အတိအကျနဲ့နေရာကိုတော့မသိရသေးပါဘူး။မြောက်ကိုရီးယားမှာလက်တလောဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသား၃ဦးနဲ့မြောက်ကိုရီးယားနိုင်ငံမှာတခုတည်းသောပုဂ္ဂလိကအကြောင်းတောင်ဖြစ်တဲ့ပျုံယန်းသိပ္ပံနဲ့နည်းပညာတက္ကသိုလ်မှာဆရာကြီးအဖြစ်စာသင်ခဲ့ကြပူတဲ့တိုနီကင်နဲ့ကင်ဟက်ဆန်တို့ကိုတော့အစိုးရဆန့်ကျင်တဲ့လုပ်ရက်တွေမှာပါဝင်ပတ်သက်မှုအစိုးရကိုဖြုတ်ချဖို့ကြိုးပမ်းမှုဆွဆွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲတရားစီဖမ်းဆီးခံထားရတာပါ။နောက်တူဖြစ်တဲ့ကင်ထောင်ချူးကိုတော့2015ခုနှစ်အောက်တိုဘာလတည်းနိုင်ငံမြောက်ဖက်ရန်ဆန်မြို့မှာဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်ပုံကံမှုနဲ့2016ခုနှစ်ကအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်အပြစ်ပေးထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဒိုင်းဒိုမီတာ19 kHz 1953ညไซโดมิเตอร์25กิโลเฮิรตซ์7783ยาไซโดมิเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีวันมาไซแลนมิเตอร์190กิโลเฮิรตซ์1505ตัวนี้ว่าทุ่นเล่นไปเลยครับ
ยูอเมริกันแทนญาไว้ซีซั่นเยจาตาเบนี่ญาเปตรีนี่ကိုဆက်လက်ခြင်းညာနေပါရဲ့ယူရိုနိုင်ငံနဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြား2015ခုနှစ်ကသဘောတူထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ညှိနှိုင်းမှာမဟုတ်တဲ့ကြောင်းယူရိုနိုင်ငံချိုင်းဝန်ကြီးကဒီနေ့ပဲပြောလိုက်ပါတယ်။သဘောတူညီချက်ကနေအမေရိကန်ထွက်တဲ့မတင်သမ္မတဒေါ်နယ်ထရန့်နောက်ဆုံးထားဆုံးဖြတ်ဖို့သတင်းပတ်နင်းခဲ့တာကျန်တော့တဲ့အချိန်မှာပဲယူရိုနိုင်ငံဘက်ကကြေညာလိုက်တာပါ။စီရင်စီနံမနဲ့အကောင့်ထဲစတင်ပေါ်နေဖြစ်တဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းတာဖြစ်ဆိုတာမျိုးလက်ခံမှာမဟုတ်တဲ့ကြောင်းယူရိုနိုင်ငံချိုင်းဝန်ကြီးမိုဟာမက်ရာဗစ်ဆာရ်က YouTube ကနေပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတထရန့်ကတော့ဤရွေးရဲ့ပထိတ်တမစ်ဆိုင်းတုံးအစီအစဉ်တွေကိုကန့်သက်ဖို့ပါဝင်သဘောတူညီချက်ကိုပြင်ဆင်တာလည်းမလုပ်ရင်လှုပ်ထွက်ဖို့ချင်းချောက်ထားတာပါ။ဤရွေးကတော့မစ်ဆိုင်းတုံးအစီအစဉ်တွေဟာကာဝေးရေးအတွက်သာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။သမ္မတထရန့်ကချင်းချောက်ထားတဲ့အတိုင်းသဘောတူညီချက်ကနှုတ်ထွက်သွားခဲ့ရင်ဤရွေးနိုင်ငံအနေနဲ့လည်းအလားတူနှုတ်ထွက်သွားမှာဖြစ်တဲ့အကြောင်းလဲဤရွေးနိုင်ငံရဲ့အုပ်ချုပ်အယတ်တူလာအလီခါမေနီရဲ့နိုင်ငံရေးအကြံပေးပုဂ္ဂိုလ်ကဒီနေ့ပဲသတိပေးထားပါတယ်
။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကအဝေးပြေးလမ်းမကြီးပေါ်ကိုအမေရိကန်စစ်တပ်ရဲ့ကုန်တင်လေယာဉ်ပြတ်ကျခဲ့တာကြောင့်လိုက်ပါလာတဲ့ခီးတယ်နဲ့လေယာဉ်ဝန်ထမ်းစုစုပေါင်း9ဦးစလုံးသေဆုံးရပြီးအကြောင်းရင်းကိုဖော်ထုတ်နိုင်ဖို့စွန့်စမ်းရမှုတွေစူးစမ်းနေကြပါတယ်။ဂျော်ဂျီယာပြည်နယ်ဆဗန်နာနိုင်ငံတကာလေဆိပ်ကနေစပီးပြန်တက်ပြီးမကြာခင်မှာပဲလေယာဉ်ကမြေပြင်ကိုခေါင်းဆိုင်ထိုးဆင်းခဲ့ပြီးတဲ့နောက်မှာမီးလောင်ပေါက်ကွဲခဲ့တာပါ။အဝေးပြေးလမ်းမကြီးပေါ်မှာကားတွေနဲ့လူတွေလည်းတီးတီးကလေးကပ်ပြီးတော့လွတ်ခဲ့ပါတယ်။အမေရိကန်ပိုင်နယ်တစ်ခုဖြစ်တဲ့ပေါ်တိုရီကိုအမျိုးသားအဆောက်တပ်ရဲ့လေတပ်လေယာဉ်ကနှစ်ပေါင်း60အသုံးပြုခဲ့ပြီးတဲ့နောက်ဒီလေယာဉ်ကိုအာရီဇိုနာကလေတပ်အခြေစိုက်စခန်းမှာတပ်တန်းကုန်အနားပေးဖို့အတွက်ဥတီပြန်တန်းခဲ့တာဖြစ်ပါတယ်
။စီးရဲနိုင်ငံကလေတပ်အခြေစိုက်စခန်းတစ်ခုကနေပြန်တက်လာပြီးတိတ်မချခင်မှာပဲရုရှားဂျက်တိုက်လေယာဉ်တစ်စင်းပြတ်ကျသွားခဲ့ရတာကလေယာဉ်မှူး စလုံးသိဆုံးသွားတဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။ဒီနေ့မှာပဲ SU-30 အမျိုးအစားတိုက်လေယာဉ်ဟာစီးရွေးနိုင်ငံအနောက်မြောက်ဘက်ကမ်းရိုးတန်းမှာရှိတဲ့လီထက်ခြေစိုက်စခန်းကနေပြန်တက်လာခဲ့ပြီးတဲ့နောက်မြေထဲပင်လယ်ထဲကိုပြတ်ကျသွားခဲ့တာဖြစ်တဲ့အကြောင်းကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်ကိုကူကပြီးရုရှားနိုင်ငံကသတင်းတွေမှာဖော်ပြနေကြတာပါ။လေယာဉ်ဟာပြစ်ခတ်ခံခဲ့ရတာမဟုတ်တဲ့အကြောင်းနဲ့ကနဦးစစ်ဆေးတွေ့ရှိချက်တွေအရလေယာဉ်အင်ဂျင်တစ်ခုထဲကိုငှက်တကောင်ညံ့မိရာကနေမတော်တဆမှုဖြစ်ခဲ့ပုံရတယ်လို့လည်းယူဆထားကြပါတယ်။စီးရွေးပြင်းစစ်မှာရုရှားတပ်ဖွဲ့တွေကစီးရွေးသမရဘာရှားအာဆက်ရဲ့တပ်တွေဘက်ကနေစစ်ကူဖြစ်နေ2015ခုနှစ်ကတည်းကပအဝင်ကူညီတက်ခိုက်ပေးနေကြတာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာမနစ်ညာတုန်းကပြင်းထန်တဲ့မုန်တိုင်းနဲ့မိုးရွာသွန်းမှုတွေကြောင့်အိမ်တွေသစ်ပင်တွေပြိုလဲရာကလူ60ကျော်ထက်မနည်းသေဆုံးပြီး160ကျော်ဒဏ်ရာရခဲ့ကြောင်းဒီကနေ့မှပဲတာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။ကဘာကျော်တက်မဟာဂူဘိမန်ရှိရာအက္ခါမှာတော့တနာယီမိုင်80နှုန်းနဲ့လေပြင်းတံခံခဲ့ရပြီးထိခိုက်ပျက်စီးမှုပြင်းထန်ခဲ့တာကြောင့်43ဦးသေဆုံးခဲ့ရတဲ့အကြောင်းဥတ္တရပရဒက်ရှ်ပြည်နယ်အရေးပေါ်ကယ်ဆယ်ရေးကော်မရှင်နာမြင့်ကြီးစန်ဂျေးကူမာကပြောပါတယ်။တက်မဟာဂူဘိတ်မှန်ကတော့ထိခိုက်ပျက်စီးမှုမရှိခဲ့ပါဘူး။ဥတ္တရပရဒက်ရှ်ပြည်နယ်မြောက်ပိုင်းမှာလည်းအနည်းဆုံးလူ64ယောက်သေဆုံးပြီး68ယောက်ဒဏ်ရာရခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းရာဂျစ်စတန်ပြည်နယ်မှာလည်းလူ29ဦးသေဆုံးပြီး100လောက်ဒဏ်ရာရကြောင်းအိန္ဒိယနိုင်ငံသတင်းတွေကဖော်ပြကြပါတယ်။တေဆုံးသူအများစုဟာအိမ်တွေပြိုကျတာမိုးကြိုးပစ်ခံရတာတွေကြောင့်လို့လဲဆိုပါတယ်မုတ်တုံရသည်ဝင်ဖို့သတင်း6ပတ်လောက်လူနေသေးတဲ့အချိန်မှာပဲမိုးသံမုန်တိုင်းနဲ့ရုတ်တရက်ကျုံခဲ့ရပြီးအသေးအပြောက်များခဲ့တာဖြစ်ပါတယ်ရှင
်
ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါဗီဒီယိုကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာကပါတရိုက်တင်ဆက်နေပါတယ်။အခုကစလို့ဆက်သွယ်မေးမြန်းခြင်းနဲ့သတင်းပိပုချက်တွေကိုနားဆင်ရပါမယ်။အရင်ဦးဆုံးကချင်ပြည်နယ်ဘက်ကစစ်ဘေးရှောင်တွေရဲ့အရေးကိုကြည့်အောင်ပါ။ကချင်ပြည်နယ်တွင်တိုက်ပွဲတွေကြာပိတ်မိနေတဲ့ထောင်ချီတဲ့ပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်စစ်ဆောင်ရွက်နေကြောင်းအစိုးရတာဝန်ရှိသူကပြောပါတယ်။လုံညုံရေးဆိုရင်ကြကြောင်နေရက်ကနေတင်းရှောင်လူသူတွေတဲမှာအမျိုးသားတွေကိုတော့ဒေသကနေထွက်ခွာခွင့်မပြုသေးဘူးလို့အစိုးရကပြောဆိုနေပါတယ်။တိုက်ပွဲတွင်ပိမိနေသူတွေအားလုံးကိုဘေးကင်းရာရွှေ့ပြောင်းပေးရေးကချင်လူထုကြားမှာတောင်းဆိုဆန္ဒပြမှုတွေနဲ့လှုပ်ရှားနေကြတာပါ။အခြေအနေဒီအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကတင်ပြပါမယ်
။ကချင်ပြည်နယ်လိုင်းစာဖားခန့်တနိုင်နမတီကာမိုင်းမိုးခေါင်နဲ့အင်ဂျင်နီယာတို့မှတက်မတော်နဲ့ကချင်လက်နက်ကိုင်တပ် KIA တို့ကြားပြီးခဲ့တဲ့လကစတဲ့တိုက်ပွဲတွေအတွင်းပိတ်မိနေတဲ့ထောက်နဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းရေးအတွက်အစိုးရဘက်ကစီစစ်ဆောင်ရွက်နေတဲ့အခြေအနေကိုနိုင်ငံတော်အတိုင်ပင်ခံရုပ်ရည်ညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောပြပါတယ
်တက်မတော်ကလည်းကျွန်တော်တို့နောက်ဆုံးဒီနေ့နောက်ဆုံးပြရတာကအတန်ဆက်ဆက်တွေနဲ့ဟောပြီးတော့တို့တို့ဒီကားတွေထိုးပေးတယ်ဆိုပြီးတော့အချက်တွေလည်းကျွန်တော်တို့သိရတယ်ပေါ့နော်အဲဒီမဲ့အဲ့ဒါကိုတော့အမြန်ဆုံးပုံမျိုးချင်းမှာအဖွဲ့တွေဖွဲ့ပြီးတော့ဒီနယ်ဆိုကဒီတိကျကလည်းဒီနယ်ဆိုကပေါ်ရုံမှာဆန္ဒပြတဲ့သူတွေကိုယ်တော်တွေနောက်အဲ့ချင်းဘာသာရေးကောင်းတော်မီဒီလူဖွဲ့ပြီးနေတွေ့တယ်ဒီနယ်နဲ့ဆိုရင်ကျွန်တော်တို့အဲ့မျက်စုံဘက်ကနေနေရပုံမျိုးချင်းကိုယ်တိုင်သွားကြည့်ပြီးတော့နောက်သွားကြည့်တော့ကျွန်တော်တို့ပြတင်းပို့လာတာရှိတယ်အဲ့မှာရှိနေတဲ့အခြေအနေပေါ့နော်ကျွန်တော်တို့ရဲ့ဥပါပေးရတော့နမတိကတော့ဒီအကြောင်းမျိုးကြောင့်ပေါ့နော်နေရက်ဆုံးကတင်းချောင်နေရတဲ့ဒီတွေဒီနေရာမှာဘလောက်ရှိနေရဲဆိုတဲ့သတင်းချက်တွေတော့ကျွန်တော်တို့အဲ့ပေါ်မှာပြောစုတွေခွဲခြားပြီးတော့ဒီနေ့လုပ်နေရတယ်။ဒီမနေ့ချက်ကအဲ့မှာမှအရေးပေါ်ဒီဆန္ဒရေးကစေဝါစသည်ဖြင့်ဒီဝါချက်တွေတပါးလဲကျွန်တော်တို့ဒီစစ်စစ်တဲ့အချိန်မှာတပါးလဲထောက်ပံ့မှုလုပ်နေတယ်။ဒီမှာသုံးချက်ကတော့ဒီခိုက်တက်မော်နော်ဒလော့ဆယ်တက်လော့ကာလာမှာအဲ့မလုံးကျုံဘူးဆိုတဲ့နေရာတွေဆိုတဲ့တက်မှုရှိနေတဲ့နေရာတွေရှိတယ်ဆိုရင်ကျွန်တော်တို့အနည်းဆုံးနေရာကိုချေချောင်းပြီးရင်ချိန်နေချိန်သွားရင်တော့သူတို့ကမူလနေရာပြန်သွားမှာအဲ့ဒီတော့ကျွန်တော်တို့တော့
လုံချုံရေးဆွေရင်ချက်ချောင်းပြောင်းရွှေ့လူနေတဲ့ပြည်နယ်တွင်းဒေသ၉ခုမှာလူဦးရေရေအတွက်ဆန္ဒရိတ်ခါလုံလောက်မှုရှိမရှိတို့ကိုပါအစိုးရကစီစဉ်နေတယ်လို့ပြောပါတယ်။ကချင်ပြည်နယ်တွင်းကပိတ်မိနေတဲ့ဆိုတဲ့ဒေသနှစ်ခုကိုဒီကနေ့မှပဲကချင်ဝန်ကြီးချုပ်လည်းသွားရောက်ခဲ့ပါတယ်။လုံချုံရေးဆွေရင်ချက်နဲ့ရွှေ့ပြောင်းလူသူတွေတဲမှာအမျိုးသားတွေကိုတော့အသေးအချာစီစဉ်မှာဖြစ်တယ်လို့လည်းပြောခွင့်ရဦးစောထေးကပြောပါတယ်။
တော်နေရာပေါင်း900ပါအားလုံးချုပ်ပြီးတော့နေရာပေါင်း900မှာရှိရဲဆိုတော့အားလူတွေကိုကျွန်တော်တို့ဟိုသွားပြီးတော့ဒီနယ်အစိုးရရဲ့နောက်မြို့ကပဲဝန်ကြီးဌာနရဲ့က အဲ့တက်မတော်ရဲ့ပါပူပေါင်းပြီးတော့ကျွန်တော်တို့အဲ့မှာသွားပြီးတော့စီစဉ်မှုတွေလုပ်မှာကျွန်တော်တို့အဓိကဟိုဥပဒေရတော့ပြည်သူငယ်တွေနောက်သတိရတွေနဲ့အမျိုးသမီးတွေအားနည်းတဲ့အဲပုစုတွေသူတို့တွေကိုဥပဒေပြီးတော့ကျွန်တော်လုပ်မယ်နောက်ကျန်တဲ့အမျိုးသားတွေပါဆိုရင်တော့ကျွန်တော်တို့အဲ့ဒါစီစဉ်မှုတွေတော့လုပ်ရမှာဖြစ်တယ
်လုံချုံရေးဆွေးနွေးနေကြတဲ့ဒေသခံတွေကတော့သူတို့နေရအနီးမှာအစိုးရဘက်ကတပ်တွေချထားတာကိုပြန်ပြီးရုပ်သိမ်းပေးဖို့ဒါမှမဟုတ်လဲသူတို့ကိုနေရရွှေ့ပေးဖို့တောင်းဆိုကြတာပါကလေးတွေအမျိုးသမီးတွေတက်ကြီးရွယ်ဦးတွေကိုဦးစားပေးပြောင်းရွှေ့ပေးမှဖြစ်ပြီးအနီးအနားဒေသတွေကိုပဲပြောင်းပေးမှဖြစ်တယ်လို့ဦးစောထေကပြောပါတယ
်အဲအနီးဆုံးနေရာပဲရှိမှာကျွန်တော်တို့ကအဲ့ရလူတွေကိုမြေကြီးနားအထိခေါ်ဖို့မလိုဘူးမြေကြီးနားအထိခေါ်တယ်မြေကြီးနားမှာလည်းတန့်နေများနေသူရင်အချိန်ကြီးကျန်းသွားတဲ့အချိန်မှာသူတို့နေရာသူတို့ခြေရမူလနေရာသူတို့ပြန်တော့ရမှာပဲအဲတော့မြေကြီးနားတို့ဝိုင်းပေါ်တို့အဲ့တဝိုက်ကြီးတို့ကျွန်တော်ခေါ်ဖို့မလိုဘူးအနည်းဆုံးနေရာပေါ့နော်အဲ့ဒါတော့ပြင်ရဆိုးရအစီအစဉ်နဲ့အဲ့တမ်းတော်နဲ့ပြီးနိုင်ပြီးတော့အနည်းဆုံးနေရာကိုကျွန်တော်တို့ဟိုတနိုင်းဟာခြေကြောင်းခါလုတ်ခဲ့တဲ့ပုံစံလေးကျွန်တော်တို့ရှိပါတယ်အဲ့ပုံစံတိုင်းကျွန်တော်တို့ကခက်တကြာပြီးတော့အဲ့လိုမျိုးထားတဲ့နေရာတွေတော့ဟိုပြင်ရဆိုးရအစီအစဉ်နဲ့လုပ်သွားမှာဖြစ်တယ်
တက်မတော်စစ်ကြောင်းနဲ့အဖြန့်ချက်ချထားပြီးအခြေမီးတိုက်ပွဲဖြစ်နိုင်တဲ့ဒေသတွေကနေလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်ကချင်လူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေကတမရဦးဝင်းမြင့်နိုင်ငံတော်အထက်မြန်မာပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့ထံစာရေးသားတောင်းဆိုထားသလိုဆန္ဒပြပွဲတွေလည်းရှိနေပါတယ်ရှင
်။မသိညီတိုက်ပြောပြသွားတော့ပါခင်ဗျာ။အခုလိုမြမတက်မတော်နဲ့ကချင်လူလတ်ရေးတက်မတော် KIA တို့ကြားစီပတိပခတင်းမာမှုကြောင့်တိုက်ပွဲအတွင်းသိမ့်မိနေသူတွေပြန်လည်လွတ်မြောက်လာဖို့ကချင်လူငယ်တွေဒီကနေ့ကချင်ပြည်နယ်အစိုးရရုံးပေးမှာဆန္ဒထုတ်ပေါ်ခဲ့ကြပါတယ်ဆန္ဒပြသူတွေနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်တို့ကြားတွေ့ဆုံညှိနှိုင်းကြရမှာစေဘေးရှောင်တွေကိုအ мян ကဲထုတ်ဖို့အစိုးရအနေနဲ့အမိစာထုတ်ပြန်ပေးမယ်လို့သဘောတူခဲ့တဲ့အကြောင်းတပိတ်ဦးဆောင်ကော်မတီဝင်တွေကပြောပါတယ်ဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့လာတာပါ
တိုက်ပွဲတွင်ပိတ်မိနေတဲ့ကချင်စစ်ဆောင်တွေလွတ်မြောက်ရေးအတွက်တောင်းဆိုတဲ့အနေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ကချင်ပြည်နယ်မြို့ကျဉ်းသားမြို့ပေါ်မှာဒီကနေ့ဆက်လက်ဆန္ဒပေါ်ထုတ်နေတယ်လို့တပိတ်ဝန်ရံသူတူဖြစ်တဲ့ကချင်ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥဆောင်ချက်ကအခုလိုပြောပါတယ
်တိုက်ပွဲကြပိတ်မိနေတဲ့ပြည်သူလွတ်မြောက်ဖို့ဆိုတော့ကျွန်တော်တို့စကားတွေကြိုင်မှာအခုကျွန်တော်တို့ဒီမြမစည်းပွားပိုင်နဲ့ဒီနေ့အစိုးရရောင်းပြီးဒါချန်ပြေပါကိုကျွန်တော်လမ်းမှာဆောင်ပါပလတ်ကျွန်တော်ထိုင်နေတယ်အခုကျွန်တော်တို့ဒီရင်းချမ်းတော့သူ့ဝေးနေပါအမှကျွန်တော်တို့ဒီတွေတိတ်နေတဲ့ဥစ္စာတွေလွတ်ဖို့ကျွန်တော်တို့ဆန္ဒထုတ်ပေါ်ခြင်းဖြစ်တယ
်ဆန္ဒပြလူငယ်တွေဟာမြကျင်းလာမျိုးမနှောကွင်းကနေပြည်နယ်စိုးရဖွဲ့ယုံဤရှိစောင့်လို့ရေးဝန်ကြီးဌာနရုံးရှိမှာပိတ်မိပြည်သူတွေပြန်လွှတ်ရေးနဲ့လူလာချင်းစန္ဒမှုအကူအညီအများဆုံးပေးဖို့ကိုဆန္ဒဖော်ထုတ်တောင်းဆိုခဲ့တာပါဆန္ဒပေါ်ထုတ်တဲ့လူငယ်တွေအနေနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့မြို့နယ်ရဲမှုကနေတစေတောင်းဆိုခဲ့ပါတယ်ကချင်ငင်းချမ်းရေးဖွဲ့ကကိုစလဲခရိယံဂိုင်းကနာပေါင်းစုံကကိုစလဲလူငယ်ကူစလဲတကနေဒီညနေချင်းကချင်ပြည်နယ်ဆိုရယုံမှာကချင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရရှိတဲ့သဘောတူညီချက်တွေကိုတော့သပိတ်ဥဆောင်ကော်မတီဝင်တူဖြစ်တဲ့ဒေါ်စွတ်ဆိုင်တွေကလည်းခုလိုပြောပါတယ
်အရင်ဆုံးကြေထုတ်ပေးမယ်ဆိုပြီးတော့သူတို့လည်းလုပ်နေပါတယ်အဲအားကြောင့်မလို့တာထုတ်ပေးတယ်လို့ပြောနေရဒီသူတို့ဘက်ကလည်းစီစဉ်ရမယ်အပိုင်းတွေကစီစဉ်နေပြီပေါ့အဲအားကြောင့်မလို့စိတ်မပူကြပါနဲ့လူငယ်တို့လည်းပြောရတော့ဒါပေမဲ့ကျမတို့ကကျတော့စိတ်မပူကြပါနဲ့ဆိုတာလည်းတကယ်မရဘူးအတူတူအမခံပြီးဆိုတော့အပိုင်းရေးပါမယ်ဆိုပြီးတော့သူတို့ကအခုပိုင်းရေးနေရပါ
ဧပြီလ30တုန်းကလည်းကချင်လူငယ်တွေကချင်ဘာသာရေးဖွဲ့စည်းတွေနဲ့ကချင်လူမှုဖွဲ့စည်းတွေကနေမြကျဉ်းနားမြို့တွင်းမှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ပိတ်မိနေတဲ့စစ်ဆောင်တွေမလွတ်မချင်းဆန္ဒဖော်ထုတ်သွားဖို့ရည်ရသားပြီးအစိုးရအနေနဲ့စစ်ဆောင်တွေရေးကိစ္စကိုအများဆုံးအကူအညီပေးဖို့ကချင်လူငယ်တွေကတောင်းဆိုထားပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကတပ်မတော်နဲ့ KIU ကချင်လူလိုက်ရေးဖွဲ့တို့တိုက်ပွဲကြောင့်ကချင်ပြည်နယ်ဒေသခံကဒေသခံပြည်သူတွေစစ်ပေးတိမ်းရှောင်နေရပါတယ်။လရှိတိုက်ပွဲတွင်ပိတ်မိနေတဲ့ကချင်စစ်ဘေးရှောင်တွေရဲ့အခြေအနေကိုတော့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥဆော်ချက်ကအခုလိုပြောပါတယ်
ကျွန်တော်ကအောင်လွတ်ဘက်မှာတနေရပြီးတော့ဒီလိုက်ဒေါင်းခိုးဘက်မှာတနေရကြားရဘက်မှာတနေရဟိုချဖွတ်ဆက်တနေရလေးနေရကိုကြံ့နေတယ် IDP တွေကသူတို့ဘောကတော့တော်တော်မနေတာဆိုတော့တော်တော်ကြံ့နေတယ်တနိုင်နဲ့လိုက်ဒေါင်းခိုးကြီးကတော့စိတ်ယူစာအကောင်းဆုံးပေါ့ဖိတ်နေတဲ့အခန်းချင်းနဲ့စကားတော့အကုန်လုံးဒီလိုပါဆိုရင်လောလောဆယ်ဆယ်ဒုက္ခတော်တော်ရောက်နေပါပြီ
စစ်ဆောင်တွေနေနဲ့ကစုပ်ကြီးပါသားထောက်နေရကဟာနမ်ဒီပါရာရေးစစ်ဆောင်စကားမှာရောက်ရှိနေပြီးအင်ဂျင်ယာစစ်ဆောင်တစ်ထောင်နီးပါးကတော့မြစ်စုံဆက်တံပရဲရွာအတင်းတော်မှာခိုးလုံနေရပါတယ်။ကချင်ပြည်နယ်ဖကတနိုင်ကောင်းမိုင်းမိုးကောင်းနဲ့အင်ဂျင်ယာမြို့နယ်က KIA ချီပြုနေရာတွေဖြစ်တဲ့မန်ပယ်ဒေတာအောင်လော့ဒေတာကစုံဒေတာနဲ့အင်ဂျင်ယာဒေတာတွေမှာတပ်မတော်ကနေနိုင်မီရှင်းလင်းလှုပ်ဆောင်ခဲ့လို့စိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေတာခံပြည်သူ9000နီးပါးထွက်ပြေးသိမ်းရှောင်ခဲ့ရပါတယ်။ Alandu Shamin and Yapwanti Damale, Yamata Murone, Tambalon, Tapua T and Nelidune, Type Web Chipwani Ware, Maniga Chang Memu Ledwin, Type Web Chipwaka Chinigoro, Chang Memu, Sivita, Lumukuni Yetin Tawanka, Ute Mountaina Pulu Jovare.
ဒီမှာလေးနဲ့ကြွယ်ပွဲရဲ့ပြဿနာမှုရှင်စက်တနိုင်ခွဲလောက်ကစပြီးတော့ပြည်မှုဖြစ်ကြတယ်ပေါ့။နှစ်ထက်ဒီကံမှုရှင်နေလက်ကျွန်တော်တို့တကယ်မရပါဘူး။ဝန်သားတွေကတော့အဲ့ဒီငါပါဝင်ချင်တာသိလိုက်ကြောင်းရပြီးတော့ဖုန်းအပြင်မထွက်ရဘူးပေါ့ဗျာ။နောက်တစ်ခုကအဲ့ဒီပြဿနာတွေတမှာတော့တကယ်ခုံးနေပေါ့။တောင်ရခုံးနေပေါ့။အဲ့ဒါမတော်ရဲကြောက်ပေါ့။ဧပြီလ
15မြို့နယ်တိုက်ပွဲဟာပရမဆုံးပြန်လည်ဖြစ်ပွားတဲ့တိုက်ပွဲလို့လည်းဒီအနယ်လေးဘက်ကထုတ်ပြန်ထားပါတယ်။လက်ရှိကချင်းပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ NCP
ရမနေကမြောက်ပိုင်းမှာလက်လက်ကင်ပြပခါတွေတကြောပြန်ပြန်နဲ့ပေါ်ပေါက်လာရတာထောက်တုံးချီတဲ့ဒုက္ခတွေပြီးအတိဒုက္ခရောက်နေရတဲ့အတွက်ပြည်ပကစိုးရိမ်တဲ့တွေထွက်ပေါ်လာနေပါတယ်အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေကြောင့်ရင်းချင်ရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲလက်နက် ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဖြူရဲ့ဖေ့စ်ဘွတ်စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီညာဒိုင်ရိုက်လေးလိုက်စီစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကအခြေအနေတွေကိုလည်းပြောပြခြင်းပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာဘက်ကအကောက်ခွန်မဲ့တင်သွင်းမှုပြင်နေတဲ့ပေါက်ခွဲရေ ှင်နှစ်ဦးကိုပါဖမ်းဆီးထားကြောင်းစစ်ဆေးနေစေဖြစ်ကြောင်းသိရပါတယ်။ဒီအခြေအနေကိုတော့ထိုင်းနေဆက်အခြေစိုက် VOA သတင်းတော်မအေးမာကတင်ပြပို့ပါတယ
်။ထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးကောင်စီကနေမြန်မာဘက်ကနေတားမြစ်စည်းဝါးတွေဝင်လာနေတာကြားပြီးဖြစ်ကြောင်းသတိပေးထားတဲ့အတွက်ထိုင်းနယ်ကြားကောင်တပ်နဲ့ထိုင်းအကောက်ခွန်ဌာနတွေကမြန်မာဘက်ကလာတဲ့ကားတွေကိုတင်းကျပ်စွာစစ်ဆေးနေချိန်မှာမြန်မာဘက်ကိုသွားမဲ့ကားတစ်စီးပေါ်မှာစီပေပါအလုံး80လောက်ထဲမှာတည်ဆောင်လာတဲ့ငူးရစေးနဲ့ဖောက်ခွဲရုံးဓာတုစေးဝါးတွေကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းတက်ခရိုင်ဝင်ကသတင်းတောက်တွေကိုအခုလိုရှင်းပြခဲ့တာပါတက်ခရိုင်ဝင်ပြောပြတာကတော့မြန်မာဘက်ကနေတားမြစ်စေးတွေတင်သွင်းနေတာကိုထိုင်းမျိုးသားလုံခြုံရေးကောင်စီကသတိပေးချက်တွေရရှိထားပြီးတဲ့နောက်မှာတော့အခုလိုမျိုးမြန်မာဘက်ကနေလာတဲ့ကားတွေကိုရှာဖွေစစ်ဆေးဖို့အတွက်သက်ဆိုင်ရာနယ်ကြားဆောင်တပ်တွေနဲ့အကောက်ခွန်ဌာနတွေကိုမှားကြားထားတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ထိုင်းနယ်ကြားမှာဧပြီလ30ရက်နေ့ကထိုင်းမြန်မာနယ်စပ်မြဝတီမြို့ကနေမဲဆောက်မြို့ချစ်ကြည်တံတားကိုဖျက်ဆီးမောင်းနှင်လာတဲ့ရန်ကုန်လိုက်စင်နံပါတ် YGN90585 ကုန်တင်ကားပေါ်မှာမိုင်းဖောက်ခွဲရမှာအဓိကပေါင်းဆက်ဆေးဝါးဖြစ်တဲ့ဆိုဒီယမ်ဆယာနိုက်တွေကိုအများဆုံးဖမ်းဆီးမိခဲ့ကြောင်းထိုင်းရနာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်။ထိုင်းဘက်ကန်းကနေပြန်မဲ့မြန်မာကားကိုရက်တန့်ရှာဖွေတဲ့အခါမှာတော့ကုန်အပြည့်တင်ထားပြီးဖက်နက်နဲ့ကလေးကစားစရာပလတ်စတစ်ကုန်စီတွေရဲ့အောက်မှာဆိုဒီယမ်ဆယာနိုက်3500ကီလိုကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။စီပိုင်းငယ်တစ်လုံးမှာ50ကီလိုထည့်ထားပြီးစီပိုင်းအလုံးရေ80ထဲမှာထည့်ပြီးတည်ဆောင်လာတာဖြစ်ပါတယ်။ကားမောင်းသူမြန်မာနိုင်ငံသားအသက်30အရွယ်ကိုချော်ဖြိုးအောင်ကိုလည်းဖမ်းဆီးပြီးစစ်ဆေးနေပါပြီ။ဆိုဒီယမ်ဆယာနိုက်လို့ခေါ်တဲ့အဆိုပါအဖြူရောင်အတုံးခဲတွေကိုမူရစေးနဲ့မိုင်းထောက်ခွဲတွေမှာတုံးတာလို့လဲထိုင်းရနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြထားပါတယ်။အခုမိတဲ့ဓာတ်ပေါင်းတွေကိုထိုင်းနိုင်ငံထဲမှာတားမြစ်ဓာတ်ပေါင်းဖြစ်သတ်မှတ်ထားပြီးတဲယူတာရောင်းဝယ်တာတွေကိုအကောက်ခွန်ဥပဒေအရအ ये युग में फिर तेलों ले मैं सामने का कौन था ना का यहाँ सी गाले प्योर सुधा बारे मैं सामने का का कौन यहाँ सी गारो मैं सही बैठे माले पंजी ने यार फिर तेल खुशी ली हाँ बात सही सारे मम्मा पावे कोई ते सामना फिर तेलों ले दुगा सुवारे मिला तो यानी मारो अभी सेरे ने सस्ते भी पहना गया
ना ဒီကနေ့ညအတွက်မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်ဖြစ်ကိုဒီလောက်နဲ့ရနာပြီးတော့အခုအာဂါဒါဆိုင်ရာသိပ္ပံသတင်းလွှာကိုတင်ပြပါမယ်။ဇွန်လ6ရက်နေ့မှာနှစ်20တက်တန်းရှိတော့မယ်နိုင်ငံတကာအာဂါဒါစခန်း
အထူးပြုလုပ်ထားတဲ့စင်မြင့်ထက်မှာလေးလံတဲ့အာဂါတဝုဆုံဝုဆင်ထားတဲ့အာဂါတယင်ကြီးကြပ်ရည်မှုအလက်ဇန်ဒါဂျက်စ်နဲ့သူ့ရဲ့လုတ်ဖို့ကင်ဘက်နာဆာအာဂါတယင်မှုဆရီနာအွန်နွန်ချန်ဆယ်လာတို့နှစ်ဦးဟာပုံတူပြုလုပ်ထားတဲ့နိုင်ငံတကာအာဂါတစခန်းကစနစ်မီတာအနက်ရှိတဲ့ကန်တဲကိုတဖြည်းဖြည်းဆင်းသက်နေကြပါတယ်။
The first time you fly, you have the problem that you get a lot of
detail.
အာဂါတယင်မှုတွေအတွက်လွယ်လွယ်ကူကူအရေးပေါ်အကူအညီရဖို့မဖြစ်နိုင်တဲ့အတွက်ပုံတူအာဂါတစခန်းမှာအရေးပေါ်အခြေအနေအတွက်အထူးလေ့ကျင့်မှုတွေပြုလုပ်ကြရပါတယ်။စီစဉ်ညွှန်ကြားသူတွေကလည်းလှုပ်ရှားမှုတိုင်းကိုစောင့်ကြည့်အကဲဖြတ်နေကြပါတယ်။
In weightlessness, we can suspend them, in the fluid.
အာကာသရေမှာလက်တွေ့ကြုံရမယ့်အခြေအနေနဲ့ကွဲပြားနိုင်ပါတယ်။ဒါပေမဲ့လူကိုခန္ဓာကဘယ်လိုတုံ့ပြန်မှုတွေရှိသလဲဆိုတာအနည်းဆုံးလေ့လာနိုင်ပါတယ်။အာကာသစခန်းအမှုတံအဖွဲ့အသစ်ဟာ
Airbus Layering Corporation ကတည်ဆောက်ထားတဲ့မိုဘိုင်းအာကာသအထောက်အကူပြုစနစ်တပ်ဆင်ထားတဲ့ Simon လို့ခေါ်တဲ့ကိရိယာကိုတည်ဆောင်သွားဖို့ရှိပါတယ်။ဒါနဲ့ပတ်သက်ပြီး Simon Simangain Manager Dale Eisenbach ကအခုလိုပြောပါတယ်။
It's meant to be a social interactive free flying
object. လူမှုဆက်ဆံရေးအထောက်အကူပြုအကျိုးသက်ရောက်မှုရှိစေတဲ့စနစ်တစ်ခုပါ။ Simon ကိုလေထဲအလိုလိုမျောနေအောင်စီစဉ်ပေးထားတဲ့အတွက်အာကာသအဖွဲ့ဝင်တွေလုပ်ငန်းပိုတွင်ကျယ်ပြီးစိတ်ဖိစီးမှုလျော့နည်းစေဖို့အထောက်အကူပြုပါလိမ့်မယ်။
လူတို့ရဲ့ဉာဏ်ရည်ဉာဏ်သွေးကိုတူပပြုလုပ်ထည့်သွင်းတက်ဆင်ထားတဲ့ဆိုင်မွန်ဟာ၃၂စင်တီမီတာရှိတဲ့ဖန်သားမျက်နှာပြင်ပါရှိတဲ့ဘောလုံးပုံတံကရိယာဖြစ်ပါတယ်။ဆိုင်မွန်ဟာအာဂါတယင်မှုတွေရဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်တယ်လို့ဖော်ပြရေးလဲလုပ်ပေးအောင်ပါ။ဆိုင်မွန်ကိုအချိန်ကြာမြင့်လွန်းတဲ့အာဂါတခီးစဉ်တွေမှာလူတအူးနဲ့တအူးကြားဂျာဂန်ဆက်သွယ်ရေးဖြ
It is meant to
အကာသခီးစဉ်အတွင်းဆိုင်မုံကိုအသုံးပြုပြီးဖြစ်ပေါ်လာတဲ့ပြဿနာတွေကိုစူပေါင်းဖြေရှင်းနိုင်မှာဖြစ်လို့အောင်မြင်တဲ့အကာသခီးစဉ်တွေဖြစ်မှာ
အာကာသယင်မှုအလက်ဇန်ဒါဂျက်စ်ကတော့သူ့အနေနဲ့နိုင်ငံတကာအာကာသစခန်း ISS ကနေကဘာကြီးကိုလှမ်းကြည့်ဖို့မဆောင်နိုင်တော့ဘူးလို့ဆိုပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီခင်ဗျာ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းမီတာ19 kHz 15.53 ညလိုင်းနိုမီတာ25 kHz 11.83 ညလိုင်းနိုမီတာ32 kHz 4.935တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမရေကန္တဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တူဒီတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပြီးခဲ့တဲ့ပွဲရဲ့အနေထားရဆိုရင်ဝယ်ရှင်မှာလုတ်တာကတော့မြေကြီးပါဝင်မှုငုံများလာတယ်ပေါ့နော်ဆိုတော့ဒီလာမဲ့အပြူသားရှိတ
ာတိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်ကိုစူးစီးတင်ဆက်မဲ့တိုင်းသတင်းလွှာမှာနောက်ပိုင်းနှာစင်ရပါမယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်နေကြကျမ်းမာရေးကန္တာအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ခင်မီဆက်သွယ်ရေးဤသုံးကုထုံးတွေပုံမထိရောက်လာကြောင်းကိုတင်ပြထားပါတယ်တယ်လီမက်ဒီဆင်ခေါ်ခင်မီဆက်သွယ်ရေးနီးသုံးတဲ့ကုထုံးတွေကြောင့်အရင်တုန်းကမြို့ပြအပြင်အခုဆိုရင်ရွာကြီးအဆင့်ထိအရေးပေါ်အသက်ငယ်တင်မှုတွေလှုပ်ပေးနိုင်ပြီလို့အရေးပေါ်ကျန်းမာရေးပညာရှင်တွေကပြောနေပါတယ်ဒီအကြောင်းကိုအယိုးအထုကခွဲစိတ်ဆရာဝန်ကြီးအငင်းကပါမောက္ခဒေါက်တာကျော်မြင့်နိုင်ကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ
်โอเคပါမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့ဒီ telemedicine လို့ခေါ်တဲ့ဒီ IT ပေါ့ဆရာနော်ကွန်ပျူတာခင်မီဒီဆက်သွယ်ရေးနည်းပညာတွေကိုသုံးထားတဲ့ဈေးကူတာမှုနည်းကြောင့်မြန်မာနိုင်ငံမှာအကျိုးကျေးဇူးတွေကိုအများကြီးဖြစ်လာပြီလို့ကြားပါတယ်ဆရာအဲ့တော့ဆရာတို့အရင်စခဲ့တဲ့ဒီ2014ခုနှစ်ကတည်းကစလို့ရှင်ပေါ့နော်အခုဘယ်လိုမျိုးနောက်ထပ်ဒီဖြစ်ပေါ်တိုးတက်မှုတွေရှိလဲဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်ဆရာအဲ့တော့ဒီနည်းပညာရဲ့အကျိုးကျေးဇူးရှိလာပုံတွေကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
ဆက်သွယ်ရေးနည်းပညာကိုသုံးပြီးတော့ကျွန်တော်ကျမရေးဆောင်ရှင်မှုလုပ်ငန်းတွေမှာလူတွေအတွက်ကြိုးပို့ပြီးတော့ဖြစ်ထွန်းအောင်တုံ့ချရနေပါပဲ2014ခုနှစ်ကနေလာမှာစပြီးတော့ကျွန်တော်တို့လော့ချုပ်တာပေါ့လေအဲဒီတော့ကျက်တို့မျိုးမှာစလုပ်ခဲ့တယ်ပေါ့လေအဲဒီမှာပဲအစာပိုင်းမှာသူရတဲ့အတွက်ကြောင့်လည်းနမတိလူရဲ့အတွက်ကိုပြင်နိုင်တယ်ပေါ့လေနမတိသူရဲ့ကိုယ်တိုင်ကိုကိုလူနာရဲ့အိတ်ထဲစတ်တို့ရဲ့စတ်တို့မျိုးကုန်ကြမ်းသက်တာဆိုရယ်ပေါ့လေနောက်ကျကြတော့မျိုးမျိုးကြီးပေါ်ကဒီ specialist ရဲ့ကုသမှုနေရလူတွေပါခိုင်ဦးနိုင်တဲ့အခြေအနေရတာပေါ့လေမျိုးကြီးကိုမလာပဲနဲ့ဒါကိုဘက်ကဆောင်းနဲ့ဆက်သွယ်ပြီးတော့ကုသပြည်နေပါဒီရနေကြတဲ့ကုသပြည်အဲဒီမှာလည်းကုန်ကြမ်းစရာအများကြီးတက်တာတော့ပဲနောက်ဆုံးတော့တစ်ခေါက်တစ်ခေါက်လာတာမျိုးကြီးတက်ပြီးတော့ဆေးကူရရမဟုတ်ဘူးနောက်တစ်ခုကကျွန်တော်ဒီမှာဥမာစင်းနဲ့ပတ်သက်လို့တနေ့တနေ့ဆယ်ယောက်လာလို့ရှိတယ်ကျွန်တော်တကယ်ကြည့်ရတာကဒီလိုနဲ့ပတ်သက်လို့ကြီးတယ်ကြီးလုပ်ပြရတာ၂ရောက်လောက်ပဲရှိမှာ။ဒါပြင်20%လောက်ပေါ့လေ။ဒါအားလုံး20%လောက်ကဟိုကြီးတယ်မဟုတ်ပါဘူး။အဲတော့ဒီသက်သေမိပညာကို3000ကျင်း။ဘဝတည်းနဲ့လမ်းပြီးတော့ဆက်ပြရရတယ်။ကုသမှုကိုလည်းကျွန်တော်ဒီကနေပြီးတော့သူ screen မှာကျွန်တော်ကိုကျွန်တော်တို့သူတို့လည်းမြင်ရကြတော့လူနာလည်းမြင်ရတယ်။ဟိုဘက်ကကုသနဲ့ရှိရဆောင်နဲ့လည်းမြင်နေရတယ်။ဒီကောင်တော့ဘုံနဲ့ကျွန်တော်မြင်ရတယ်။မိုင်းနဲ့မိုင်းပြောနိုင်ရပေါ့။ဒီလိုလုပ်ပါလားလို့ဒီလိုပြင်လို့အဲ့ဒါကိုကြည့်ရတယ်ကျွန်တော်ဒီဘက်ကနေပြီးယောဂအမျိုးမျိုးနာမည်တက်ဖို့လဲကျိုးယောဂလေးဖြစ်နိုင်တယ်ပေါ့။အဲ့တော့တမန်ဒီပို့လိုက်တယ်ဆိုရင်ကျွန်တော်တို့ချက်ချင်းပြည့်တယ်။အဲ့ဒါယောဂရှာဖို့ရေးပါလေ။အများအင်တာမြန်သွားပါလေ။25မိနစ်တည်းကြာတယ်ခင်ဗျာ။ဒါအင်တန်ကိုညာနဲ့လုံးပါပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့ဆရာတို့အရင်တုန်းကတော့ဒီစမ်းသက်တဲ့အနေထားနေရာအနေငယ်ပါပဲဆရာဦးမှာစိုက်ထုတ်လို့မျိုးပေါ့နော်လုတ်ခဲတော့အခုကျတော့ဆရာကြီးဘယ်လောက်အထိချက်ချဲပြက်နဲ့လုံလာနိုင်ပြီလဲ
ကျွန်တော်တို့အဲဒီတော့ပိုင်လို့မှာပထမမြို့နယ်နောက် 4 level ပေါ့ဗျာနော်ရာဇီပြည်ရာမှာလုံမယ်နောက်တစ်ခုကတိုင်းမြို့ကြီးမှာလုံမယ်ဆရာမြို့နယ်မှာလုံမယ်အဲမြို့နယ်ကတော့စပြစ်တာပေါ့စိုက်ထုတ်မှာအောင်မြင်ပါလေကျွန်တော်တို့နောက်ထပ်တရှင်းလိုက်လာတာကရမုံညုံဆိုတဲ့ရာဇီပေါ့တောင်ဝင်းရဲ့ခြေထက်မှာစစ်တောင်းမြေကံပြရတောင်ဝင်းရဲ့ဆိုတော့နှစ်နာရီလောက်မောင်းရမယ်တဲ့အမေသွားလာနေနေဒီလမ်းကျမှာနောက်တစ်ခုကအပေမြို့ပေါ်မှာကျွန်တော်ဖွင့်ထားပြီတိုင်းရှင်ပေါ့နောက်ခရိုင်ကတော့ကျွန်တော်နည်းနည်းကြာသွားတယ်ဗျခရိုင်က ပြည့်တဲ့နေ့ကမှဖွင့်နိုင်ရတယ်ညညမျိုးမှာကျွန်တော်လုပ်ပါဒါဒီညလေးဦးကတော့အဆက်ပြစ်ဖြစ်ပြီပေါ့ဒီကြားထဲမှာကျွန်တော်တို့ကဒီကဏ္ဍကိုလည်းဆက်သွယ်ပြီးတော့ဒီတမယဝန်ကြီးဌာနအောက်မှာရှိတဲ့ခြေုံတွေခြေကနေဒီနည်းပညာသုံးမယ်ကျွန်တော်ဖွင့်ရတယ်ဆက်လက်ပြီးတော့ပိုင်းကကလိုအပ်တဲ့နေရာတွေလိုက်ပြီးတော့ဖွင့်ပေးနိုင်တယ်ဆိုရင်ဒီလုံးကိုကျွန်တော်ကာဗရိတ်ကအရင်ဖြစ်သွားမယ်လို့ကျွန်တော်ယူဆပါ
ဟုတ်ကဲ့ဆရာတော့အခုနောက်ပိုင်းမှာဆရာတိုးချဲ့လာတဲ့အနေထားမှာအခုကရွာအဆင့်တိရောက်သွားပြီတော့အဲ့ဒီရွာမှာဆရာကြုံတွေ့ခဲ့ရတဲ့အောင်မြင်မှုလေးဥပမာလေးရှင်းပြပေးပါလားအ
ဲ့ဒီရွာမှာဖြစ်တာတော့ကျွန်တော်မက်ဒီကယ်အော့ပရှင်လေးတရားနားပြီးတော့ထားရတာပေါ့ဒီရက်တော့မိန်းမတယောက်ကဟုတ်လားဟုတ်လားနဲ့ပေါ့ကွာဟိုက်ဖီဗာနဲ့ဆရာတော့တက်ပြီးတော့ဒီနေရာတစ်ချက်ရတစ်ချက်ရောက်လာဆက်စပိန်နဲ့ရှိတာအဲ့တော့ဓမ္မလေးရပြီးတော့ကိုလိုက်တဲ့ကံမာရီရဲ့ကျွန်တော်ဒီဘက်ကနေပြန်ပြီးပြောတာတော့အထုပ်ထဲမှာပြည်ပြည့်နေတယ်ဒါပဲတချမ်းသူရဲ့လက္ခဏာအရကြည့်လိုက်တော့သူ့ထဲမှာဒီပိုးအစိတ်ကြီးရောက်ပြီးတော့ကျွတ်တက်နေပြီပေါ့လားရှင်လည်းတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ကပြောတယ်သူ့ကိုတောင်းဆေးုံကိုအညာနာပို့လိုက်တော့အဲ့တော့ပို့လိုက်ဆိုတော့ရှားမဖြစ်ဘူးကြားတဲ့လူနာလမ်းနေပြန်တယ်တန်းနေပြန်မှဆိုတော့ကျွန်တော်လည်းချားလို့မရှိတော့ဘူးကံတော့သူ့ကိုလမ်းပြီးတော့အဲ့အစုတ်တဲကဒီကြီးတွေကိုတုတ်ထုတ်တဲ့ကြီးကိုဒီလုတ်တက်လားလုတ်ခူးလားဆိုတော့လုတ်ခူးဘူးတဲ့ခါမှာအဲ့တော့ကျွန်တော်ကလူနာလည်းမြင်နေရတယ်ဘယ်နေရနေပြီးတော့ထုံလေးလေးထိုးသူ့ဒီမှာရှိတဲ့အပေါ့အပြည့်ကိုချောင်းအဲ့ဒါနဲ့တုတ်ခမ်းလိုက်တယ်ဆိုရင်ဆိုရင်လည်းဘလောက်ရသွားလဲဆိုတော့ကြီးရ 1000 ကျပ်ရတယ်ဆိုတော့အဲ့ဒါလည်းတုတ်ထုတ်တဲ့နောက်သိစီဝါချေလဲပြေးတယ်ပေါ့ဗျာအဲ့ဒီတော့သိတယ်ပေါ့သိချင်တဲ့ချမ်းသာရသွားတယ်ကောင်းသွားတယ်ကျေကျေလေးသတိပြန်လေလာပေါ့ဒါကတော့တကယ်ကိုစင်တာအဝဘကောင်းတယ်ဟာဒါကျေလာရတယ်ပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတစ်ချက်ကိုပြောဝရှိမလားဆရာ
အဲ့ချက်ကတော့အခုဒီကနေလှမ်းပြီးတော့ကျွန်တော်တို့ကဒီမှာနေ operation လေးတွေရှိတာဥပမာလက်ကအလုံးလေးရှိတယ်ဗျာဒီနေရာဒီနေရာပေါ့ဗျာအဲ့ဒါသူမလုပ်ဘူးဆိုတော့ကျွန်တော်လှမ်းပြီးတော့ drive လုပ်ပြီးတော့ဇုံသေးလေးတလို့ထောအဲ့နေရာနေသူဘလို့ခွဲဆိုတာလုပ်လို့ရှိရတာပြန်လေတော့တင်ချီရလေးပြီးနိုင်တယ်ပေါ့။ဘောရင်တော့အဲ့ဒီဟာလေးတခုတည်းနဲ့ယူယူလာရ။နောက်ချက်ကတော့သူဟိုကနေပြီးတော့ဒီမှာပြည်နယ်တွေတနေရာပေါ့လာတယ်ဖြစ်ဆိုလို့ရှိရင်။ဒါတော့တစ်ခေါက်ကြည့်လိုက်တယ်။သူခွဲလက်ပြေးလိုက်တယ်။ဒါမှခွဲကြမလို့ကုသမှုပြေးလိုက်တယ်ပေါ့။နောက်ပြန်သွားတယ်။နောက်တစ်လကြာမှချင်းတယ်။ဒီလကြာကျွန်တော်စီစားရမလို့တော့တချို့ဟာလေ။ဘောကနေပြီးတော့သူအဲ့ဒီရှာဝင်တယ်။ဒါမျိုးကြီးကျွန်တော်နဲ့ stream ပေါ်မှာတွေ့မှာပေါ့။ကျွန်တော်စမ်းရရှိတာကိုပကမယ်ကယ်အော်ဖီဆာကိုစမ်းခိုင်းတယ်ကျွန်တော်လည်းမြင်နေရတယ်အဲ့တော့အဲ့ဒါမျိုးမှာ follow up ကိုကျွန်တော်ကဟိုကနေလှမ်းလို့ပြေးလို့ရ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဆရာကြီးတိုးချဲ့ဖို့အစီအစဉ်ပဲနေရာတွေရှိနေလဲဆရာ
ခုဆိုလို့ရှိရင်ဒီကညောင်လေးပြည့်ဆိုလို့ရှိရင်နှစ်ခုရှိတယ်ဆရာနောက်သဘိုးတိုင်းတွင်းရကိုလည်း၅ခု၆ခုလောက်ရှိတယ်နောက်စကိုင်းတိုင်းပါပါတယ်ကလေးမျိုးမှာရှိတယ်နောက်ပြီးတော့ကျွန်တော်တို့ခု15ခုရှိတယ်ဆရာနောက်တစ်ခုကတော့အားလုံးဆိုလို့ရှိရင်အခုလုံးမဲ့ချက်သေးပေါ့လေ၃ခုနဲ့ဆိုလို့ရှိရင်နှစ်ချက်နဲ့တစ်ခုနှစ်ခုလောက်ရှိတယ်ဆရာကျွန်တော်တို့ကဒီ central hub ပါကျွန်တော်ပါမီချေရုံဆက်နေဆက်မှာကျွန်တော်ငှားပြီးဖွင့်ထားတာအဲ့ဒါနဲ့ဆက်တယ်လို့ရ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးမင်းစီစဉ်ထုတ်လွှင့်တဲ့အကြမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှားဆင်ရပါမယ် Facebook လူမှုကွန်ရက်မှာအမုန်းစကားပြောဆိုရေးသားနေတာကြောင့်မြန်မာပြည်ကလူမျိုးရေးဘာသာရေးပြည်ပကားတွေတက်ဆိုးရှိနေရတာဖြစ်တယ်လို့မြင်နေကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဦးအောင်ခင်ကဆွေးနွေးတင်ဆက်ထားပါတယ
်မြန်မာပြည်မှာ Facebook လူမှုကွန်ရက်ကိုဆက်သွယ်ရေးအတွက်တိုင်းသူပြည်သားကရောအစိုးရကရောအသုံးပြုနေတာမို့လူအဖွဲ့အစည်းရဲ့အစိပ်ပိုင်းတစ်ခုလိုဖြစ်နေပါလေအကျိုးရှိတဲ့သတင်းအချက်အလက်ကိုဖြန့်ဝေနိုင်တယ်လို့ပြည်ပကဖြစ်မဲ့ဝါရဖြန့်ခြင်းနဲ့အမိုးစကားကိုလည်းဖြန့်ဝေနိုင်ပါလေဒါကြောင့်လူမျိုးရေးဘာသာရေးအကြမ်းဖက်မှုဖြစ်လာအောင်လုပ်ရမှာ Facebook လူမှုခွင့်ရဟာအဓိကအခန်းကပါဝင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဌာနကလွန်ခဲ့တဲ့မတ်လကထောက်ပြသွားပါတယ်လူမှုခွန်ရဲဟာအကျိုးပြုတာနည်းပြီးမကောင်းတဲ့ဘက်ကများတယ်လို့ဖြစ်နေပါတယ်။အေပီလာရောက်တော့ Facebook အကြီးအကဲစီကိုမြမအရက်ဖွဲ့အသင်းအဖွဲ့ရှစ်ဖွဲ့ကစာရေးပြီးအမုန်းစကားဖြန့်ဝေမှုကိုစနစ်တကျစောင့်ကြည့်ဖို့အကြံပေးပါတယ်။တာဝန်ရှိပုဂ္ဂိုလ် ဘာသာစကားကျွမ်းကျင်သူတွေအရက်ဖက်အသေးဖွဲ့တွေလက်တွဲပြီး Facebook ကိုစောင့်ကြည့်ဖို့အကြံပေးကြောင်းသိရပါတယ်တို့လို့ဖို့2013လောက်ကတည်းကမြန်မာအရက်ဖက်အဖွဲ့တွေတောင်းဆိုခဲ့ကြပြီမဲ့မလုံနိုင်ခဲ့ဘူးလို့တချို့ကဆိုပါတယ်အမုန်းစကားကို24နာရီအတွင်း Facebook ကပယ်ဖြတ်နိုင်မလားလို့ Mark Zuckerberg ကိုစင်းနေလွတ်တော်မှာ AP လာကမေးပါတယ
်ဒီပြဿနာဖြေရှင်းဖို့ဆောင်ရွက်နေပုံကိုစကဘကအမေရိကန်စီးနင်းလွတ်တော်မှာဖြေကြားသွားပါတယ်ပထမအနေနဲ့မြန်မာစကားတက်ကြွန်းသူအတော်များများထပ်ပြီးခန့်အပ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်မြန်မာစကားတက်ပြီးဒေတာအခြေအနေတည်သူကသာအမုန်းစကားကိုစစ်ဆေးနိုင်မှာဖြစ်ပါတယ်ဒုတိယအနေနဲ့မြန်မာအယတ္တအသင်းဖွဲ့တွေနဲ့လက်တွဲပြီးအမုန်းစကားပြန့်ဝေသူကိုစီစဉ်ရမယ်လို့ဆိုပါတယ်တွေ့တဲ့အခါမှာအမုန်းစကားကိုတီးပြတ်မှာမဟုတ်ပဲပြန့်ဝေသူရဲ့အကောင့်ကိုပယ်ဖြတ်ပစ်တဲ့နှီးကိုတုံးမယ်လို့ဇူကာဘတ်ကပြောပါတယ်တတိယအနေနဲ့မြန်မာပြည်မှာတုံးတဲ့ Facebook စနစ်မှာအပြောင်းလဲလုပ်ဖို့လုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းတယ်လို့ဆိုပါတယ်အခြားတိုင်းပြည်တွေမှာလည်းဒီလိုပြဿနာမျိုးမဖြစ်ပွားရအောင်တားဆီးနိုင်လိမ့်မယ်လို့ပြောသွားပါတယ
်မြန်မာလူမှုကွန်ရက် Facebook ဟာအမုန်းစကားပြန့်ပွားရနေရာဖြစ်နေပုံကို Bethany Davis ကဗြိတိန်နိုင်ငံဝင်းချက်စတာတက်ကတူမှာ2015ကမဟာဝိဇ္ဇာကျမ်းရေးမှုပါတယ်လူမှုခွင့်ရကြောင့်မွတ်စလင်စာရင်းပြင်ထန်လာတာဟာလူ့ဖွဲ့အစည်းအစိတ်တဲ့သဘောပဲလို့ဆိုပါတယ်လူငယ်တွေအများအပြားသုံးတဲ့လူမှုခွင့်ရမှာမွတ်စလင်ဘာသာကိုတပတ်တပ်ဆွဆွဲတိုက်ခိုက်တာဟာအထင်မှားအမြင်မှားဖြစ်စေပါတယ်တဲ့အမုန်းစကားဟန်တာရေးဥပဒေနဲ့ထိန်းချုပ်ရေးတန်းပြန်ခြေပါရေးစတဲ့ဤသုံးခုနဲ့တုံ့ပြန်နိုင်တယ်လို့ Bethany Davis ကဆိုပါတယ်နေဖုံးလာဆိုသူကတော့ပန်းစကားလှုပ်ရှားမှုနဲ့အမုန်းစကားကိုတံပြန်ထားပါတယ်အင်တာနက်မှာအမုန်းစကားသုံးတာကြောင့်ဖြစ်ပေါ်လာနိုင်တဲ့အန္တရာယ်ကိုသတိထားကြဖို့ပန်းစကားကရည်ရွယ်ပါတယ်တဲ့
NLD အစိုးရတက်လာပြီးမကြာမီမှာအမုန်းစကားပြောကြားမှုနဲ့ပတ်သက်တဲ့ဥပဒေကိုပြဋ္ဌာန်းဖို့စ조사ကြောင်သိရပါတယ်ဘာသာရေးလူမျိုးရေးတင်းမာမှုကိုဖြစ်ပွားစေတဲ့အမုန်းစကားပြန့်ဖြူးတာကိုထိန်းချုပ်တဲ့ဥပဒေကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြဋ္ဌာန်းဖို့စီစဉ်တာပါဒီဥပဒေမျိုးမရှိသေးတဲ့အတွက်ပြဋ္ဌာန်းဖို့လိုအပ်တယ်လို့ဆိုပါတယ်ဒါပေမဲ့ကျွမ်းကျင်သူတွေကတော့ဒီကိစ္စမှာပညာပေးပြီးပြဿနာကိုအပြည့်အဝနားလည်အောင်ကြိုးပမ်းတာကပိုပြီးထိရောက်လိမ့်မယ်လို့မြင်ကြပါတယ်မြန်မာပြည်ဟာလူမျိုးပေါင်းစုံနေထိုင်ပြီးဘာသာပေါင်းစုံကိုးကွယ်တဲ့နိုင်ငံဖြစ်တယ်ဆိုတာကိုအားလုံးလက်ခံနိုင်ဖို့ကြိုးပမ်းရပါလိမ့်မယ်စည်းကမ်းရှိတဲ့လူအဖွဲ့အစည်းမှာလူမျိုးစုံရှင်တွဲနေထိုင်နိုင်ဖို့အတွက်မြန်မာပြည်ဟာမြန်မာတဦးတည်းပိုင်မဟုတ်ပဲအများပိုင်ဖြစ်တာကိုလက်ခံရပါလိမ့်မယ
်အမုန်းစကားကိုလူကြိုက်များလာစေတဲ့အကြောင်းရင်းတစ်ခုကအသိပညာခေါင်းပါမှုဖြစ်တယ်လို့ Bethany Davis ကသုံးသပ်ပါတယ်ကျောင်းသင်ရုံးမှာတိုင်းရင်းသားလူမျိုးနဲ့အခြားဘာသာတွေအကြောင်းမသင်ကြားဘဲဗုဒ္ဓဘာသာအကြောင်းကိုသာဦးစားပေးတာကြောင့်ကွဲပြားတဲ့အမြင်ကိုမြင်နိုင်စွာမရှိတာလို့ဆိုပါတယ် Facebook မှာပညာရေးအစီအစဉ်တွေလုပ်ပြီးအမုန်းစကားကိုယဉ်ကျေးသိမ်မွေ့စွာလူငယ်ပိုင်းကတံပြန်နိုင်ရင်အများကြီးအကျိုးရှိပဲလို့ဆိုပါတယ်မတရားတဲ့ကိစ္စကိုတင်းကျင်းအေးဆေးစွာတံပြန်တာဟာအသိပညာပြန့်ပွားစေတယ်လို့ Bethany Davis ကမြင်ပါတယ်အမုန်းစကားဟာမသိနားမလည်မှုမှာအခြေခံတာကိုသိထားဖို့လိုပါတယ်အစိုးရရဲ့သဘောတဘာဝပြောင်းလဲဖို့ကိစ္စဟာအရေးကြီးပါတယ်။ဒါပေမဲ့တိုင်းရင်းသားလူမျိုးစုနဲ့ကွဲပြားတဲ့ကိုယ်ကိုယ်ယုံကြည်ပြီးအပေါ်မှာထားရှိတဲ့သဘောထားတွေပြောင်းလဲလာပြီးရှင်တွဲနေတိုင်းနိုင်မှသာရေရှည်ခံမဲ့ဉာဏ်ရည်ကိုရနိုင်လိမ့်မယ်လို့ဆိုပါတယ်။လုံးလုံးဆယ်မှာတော့အမုန်းစကားနဲ့အယုတ်ကအနတ္တရေးသားမှုကိုဟန့်ထားဖို့အတွက် Facebook အကောင့်ကိုပယ်ဖြတ်တဲ့နည်းလမ်းကိုသုံးရပါလိမ့်မယ်။လွတ်လပ်စွာပြောဆိုရေးသားခွင့်မှာစီကံမဲ့မှုနဲ့မယိုင်းမှုကိရှင်ဖို့ကလည်းအရေးကြီးပါလိမ့်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုစူးစီးတင်ဆက်နေကြတိုင်းရင်းသတင်းလွှာကိုနားဆင်နိုင်ပါပြီ VNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာညီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တန်တမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှံမြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ငြိမ်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်လို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့ဆိုတာနဲ့မွန်ပြည်သက်ပါတီဦးဆောင်ပြီးတော့မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပတော့မယ့်အခြေအနေအကြောင်းတွေကိုကြားဆိုင်ရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်အမြဲတမ်း15နိုင်ငံကတန်နမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေရာတွေကိုမေလ1ရက်နေ့မှာတွားရောက်ခဲ့ကြပါတယ်အဲ့ဒီအဖွဲ့ဟာမေလ1ရက်နေ့မနေ့ပိုင်းမှာတောင်ပြိုလက်ဝဲမြို့နယ်ခွဲက UEHRD အစီအစဉ်နဲ့ဆောက်လုပ်ထားတဲ့အဆောက်အဦတွေလဘိုးခေါင်စခန်းနဲ့ဘင်္ဂလားမြန်မာနယ်စပ်ကချစ်ကြည်ရေးတရားတွေကိုတွားရောက်ခဲ့ကြပါတယ်မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာတော့အစာအကြမ်းဖက်သမားတွေရဲ့အစုလိုက်တပ်ဖြတ်ခြင်းခံရတဲ့ဟိန္ဒူမိသားစုဝင်တွေမြို့တိုင်းရင်းသားမိသားစုဝင်တွေအပါအဝင်နယ်စပ်ကနေပြန်ဝင်လာတဲ့မိသားစုတွေနဲ့တွေ့ဆုံခဲ့တယ်လို့ပန်းတော်ယွာကိုလည်းတွားရောက်ခဲ့တယ်လို့မောင်တော်မြို့ခံတွေကပြောပါတယ်အဲ့ဒီအဖွဲ့ဟာမောင်တော်ကအပြန်စစ်တွေလေးစိတ်ဧကမ်းမှမှာစစ်တွေမြို့ခံလူကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်
ရောက်ပိုင်းရှမ်းပြည်သမတော် SSPP SSA နဲ့ငင်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တွေတွေ့ဆုံမှုမှာငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့သူတွေပါဝင်ဖို့လိုတယ်လို့ SSPP အဖွဲ့ကပြောဆိုလိုက်ပါတယ်။မေလ၁ရက်နေ့နဲ့၂ရက်နေ့တုန်းကငင်းချမ်းရေးကော်မရှင် PC ဒုတိယဥက္ကဋ္ဌဦးသိန်းစောအသွေးမှုဥခင်စောဦးဦးဆောင်တဲ့ဖွဲ့ဟာငင်းချမ်းရေးနဲ့ဒေတာမှုပြေးရေးအတွက်ဆွေးနွေးဖို့ SSPP SSA ဝန်ထမ်းဌာနချုပ်မှာတွေ့ဆုံစဉ်ပြောဆိုဆွေးနွေးခဲ့တာပါ။ဆွေးနွေးပွဲပြင်းပြဖို့အတွက်ကြားပြူပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်ဒုတိယဥက္ကဋ္ဌတက်ဆိုင်းဆောင်စီတို့အကျိုးဆောင်ခဲ့တာဖြစ်ပါတယ်။မြန်မာငင်းချင်းရေးကော်မရှင်နဲ့ရှမ်းပြည်သူ့တက်ရေးပါတီတို့ SSPP ဌာနချုပ်မှတွေ့ဆုံတာပရမဆုံးကျင်တွေ့ဆုံမှုဖြစ်ပါတယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်တက်ပါတီမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ဦးဆောင်မှုနဲ့မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုရေးမြို့မှာမေလ5ရက်ကနေ9ရက်နေ့အထိ3ရက်တိုင်ကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုမွန်ပြည်တက်ပါတီမွန်နိုင်ငံရေးပါတီမွန်အရက်ဖက်လူမှုအဖွဲ့အစည်းတက်ဆိုင်ရာအစိုးရအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အခြားတိုင်းနယ်ပြည်နယ်ကမွန်လူမျိုးကိုယ်စားလှယ်တွေစုစုပေါင်းလူဦးရေ900ခန့်တက်ရောက်ဖို့ခန့်မှန်းထားကြောင်းဆွေးနွေးပွဲကျင်းပရေးကော်မတီမင်းအောင်ထူးကပြောပါတယ်။ဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးလူမှုရေးနေရာနဲ့တဘာဝတရားစာတာဆိုင်ရာကန္တအလိုက်ဆွေးနွေးကြမှာဖြစ်တဲ့အတွက်ဆွေးနွေးပွဲတက်ရောက်မဲ့နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတို့ကလည်းကန္တအလိုက်တင်ပြဆွေးနွေးမှာဖြစ်ပါတယ်မွန်ပြည်သက်ပါတီအနေနဲ့အကျော်လူထုတွေ့ဆုံပွဲကိုဧပြီလ9ရက်နေ့ကပါတီထိန်းချုပ်ရာနေရာဖြစ်တဲ့ညီစားစခန်းဧပြီလ29ရက်နေ့ကဝယ်စင်စခန်းမှာကျင်းပခဲ့ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မုံကိုဒေသမှာမြမတမတော်နဲ့ KIA ကချင်းလွန်လိုက်ရေးတမတော်တို့ကြားစိုက်ပွဲဖြစ်ပွားခဲ့တယ်လို့စိုက်ပွဲကြောင့်ဒေသခံရွာသားတွေဖမ်းဆီးခံရမှုဖြစ်ပွားခဲ့တာပါဧပြီလကုန်မှာမုံကိုဒေသမုံရဘက်မှာမြန်မာတပ်မတော်လှုပ်ရှားတပ်တွေကို KIA ဘက်ကဆွဲမိုင်းနဲ့ခြုံပုံတိုက်ခတ်ခဲ့လို့တပ်မတော်ဘက်ကထိခိုက်တိုက်စုံမှုတွေရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်။တိုက်ပွဲပြီးမုံရ၊ဂပ်ပါ၊မန်ကြီးကတောင်ရလောက်ကနေသူအမျိုးသမီးကိုအမျိုးသားသုံးဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးမေလတရနေ့မှာပြန်လည်လွတ်မြောက်လာခဲ့ပါရယ်။အဖမ်းဆီးခံရတဲ့သူတွေဟာတိုက်ပွဲဖြစ်ပေါ်ရာဒေသနဲ့နှိစက်နေလို့မသင်္ကန်းမှုနဲ့ဖမ်းဆီးတာဖြစ်နိုင်တယ်လို့မုံမောင်းဆိုင်နဲ့တိုက်ခတ်စော်ရဆရာတော်ဦးဆောင်ရာကပြောပါရယ်။
ကရင်ပြည်နယ်ဗအံမြို့နယ်လွန်းညတောင်မှာလမ်းခင်းကြောက်ထုတ်လုပ်တဲ့စီမံကိန်းနဲ့ပတ်သက်ပြီးစိုးကျိုးများစွာရှိလို့အစိုးရခွင့်ပြုထားတဲ့နှစ်မကုန်ပေမဲ့လည်းကြောက်ချင်းအရေးအတွက်ပြည့်သွားရင်စီမံကိန်းချက်ချင်းရုပ်သိမ်းပေးဖို့လွန်းညဒေသခံတွေကတောင်းဆိုလိုက်ပါတယ်။အဲ့ဒီကြောက်ထုတ်လုပ်တဲ့စီမံကိန်းဟာအစိုးရအနေနဲ့ချစ်လင်းမြိုင်တိုယိုတာကုမ္ပဏီကိုခွင့်ပြုထားတာဖြစ်ပြီးမေလ၁ရက်နေ့ကကုမ္ပဏီနဲ့ဒေသခံလူထုပထမဦးဆုံးအကြိမ်တွေ့ဆုံပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကြောက်ထုတ်လုပ်မှုကြောင့်ဒေတာခံတွေအပေါ်စိုးကျိုးများစွာရှိလာတဲ့အတွက်ချစ်လင်းမြန်ကုမ္ပဏီအနေနဲ့အစိုးရကခွင့်ပြုထားတာဖြစ်လို့အစိုးရအပေါ်မူတည်တယ်လို့ Company Down Camp, Pomuji Sorchet Duga, Piovare, Eddie Seaman Gain Down, did I pump your ear to it? Chop the gym, my did I can go, not hung Chan no pay my lemakame, Seaman Gain ya sign Bebora, Lula, Elu, did I can ring out down so like Bare.
အခုတင်ပြရတဲ့ဥဆက်လက်တင်ဆက်ပြီးသွားမှာပါ။NCA အပြည့်ရဲ့ရေးထိုးထားတဲ့မူပြီးသက်ပါတီဥဆောင်ပြီးတော့မွန်လူမျိုးလိုက်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကိုမေလ9ရက်နေ့ကနေ့ထိမွန်ပြည်နယ်ရေးမြို့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေခိုင်မာတဲ့ဖက်ဒရယ်အခြေခံမူခိုင်ခိုင်မာမာဖြစ်လာဖို့ကြိုးပမ်းသွားမယ်လို့ဆိုပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ထားပ
ကျွန်တော်တို့ဒီယူပီဒီဂျီစီကချမှတ်တဲ့ကောင်းစဉ်တိုင်းပေါ့နော်ရေးကြအပြီးပေါင်းခဲ့ပြောကျွန်တော်တို့ရရေးကော်မတီကနေပပမှုနဲ့ကြာမှုနဲ့သူလမ်းညွှန်တော်ပြီးတော့ပပူသွားပါမယ်မွန်လူမျိုးအလိုက်မြို့သားစီနိုင်ငံရေးဆွေးနွေးပွဲကိုလာမယ့်မေလ၅ရက်နေ့ကနေ9ရက်နေ့ထိရေးမြုပ်အကစားရုံမှာဖွဲ့ပွဲပိတ်ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားပြီးကန္နာကြီးလေးရက်ကိုတော့ဤမှာရှိတဲ့အထက်
င်သူပြောသွားတာကတော
့ဒီစူးနေပွဲကလည်းယူမှာစူးနေတဲ့လူတွေပေါ့လေဒီကိုယ်စားလှယ်အားလုံး900ရှိနေဒါပေမဲ့ပွင့်ပွဲမှာကျတော့ပြည်တော်စုစင်ကဝန်ကြီးတွေနဲ့ဒီငွေချင်းပြည်စီမှာပါနေအစုဖွဲ့တွေပေါ့ဟိုမှာ NRPC တို့ PC တို့နော် GMC ပုဂ္ဂိုလ်တွေပါမယ်နော်ဒီနယ်အစိုးရနဲ့ဒီပြည်နယ်ဆင့်ဒီစီးကြေးကော်မတီတွေပါမယ်နောက်တစ်ခုကဒီတိုင်းနာမည်နဲ့ကိုင်ဖွဲ့တွေအဲ့ဒါပါမယ်နောက်ပြီးတော့ဒီနိုင်ငံရေးပါတီပေါ့နော်အာသူ့ဘက်လိုက်အားလုံးပါကြတော့ဆိုတော့ပြည်တွင်းမှာကျတော့ကျွန်တော်တို့လူရှိရနဲ့900ကျားလောက်မှန်းထားတယ်။ကိုယ်စလေကတော့900ရှိမယ်ပေါ့နော်
။ဒါအပြင်ပြည်တော်စုငင်းချမ်းရင်းညီလာခံ27ရာစုပင်လုံတတိယစီဝေးမှာတင်ပြမယ်အကြောင်းအရာတွေနဲ့ငင်းချမ်းရင်းဖြစ်စဉ်တစ်လျှောက်လုံးအတွက်ခြေခံမဲ့မူတွေကိုလည်းဆွေးနွေးသွားမယ်လို့သူကဆိုပါတယ်။ငင်းချမ်းရင်းလုပ်ငန်းစဉ်စစ်ဆေးတွေမှာမျိုးသမီးပါဝင်မှုနှုန်း30ရာခိုင်နှုန်းတတ်မှတ်ထားပါတယ်။အခုကျင်းပမဲ့မွန်လူမျိုးလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမှာအမျိုးသမီးပါဝင်မှုနှုန်းပိုများမယ်လို့လည်းမျှော်လင့်တယ်လို့တိုးတက်တဲ့မွန်လူငယ်များအစည်းအရုံးဥက္ကဋ္ဌမိတော်ချမ်းကဆိုပါတယ
်ပြီးခဲ့တဲ့ပွဲရဲ့အနေထားရဆိုရင်မိသားမှာလောက်တာကအမျိုးသမီးပါဝင်မှုနှုန်းနည်းတယ်ဒါပေမဲ့ဝယ်ခြင်းမှာလောက်တာကတော့အမျိုးသမီးပါဝင်မှုနှုန်းများလာတယ်ပေါ့နော်ဆိုတော့အာဒီချိန်နေပေါ်ကြည့်ရင်တော့ဒီလာမဲ့အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမှာလည်းဒီအမျိုးသမီးပါဝင်မှုနှုန်းကအရာလောက်တဲ့နေသားတိမဟုတ်ရင်တော့မှဒီကျင်းနေနိုင်လောက်ပဲနေသားရှိမယ်လို့ပြောချင်ပါတယ်။
2015ခုနှစ်အောက်တိုဘာလ15ရက်နေ့ကနေအခုလက်ရှိကာလအထိ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ထဲမှာလူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲကိုကရင်၊ချင်း၊ပအုပ်လူမျိုး3မျိုးသာကျင်းပပြုစည်းခဲ့ပါတယ်။
ဆက်ပြီးတော့ရခိုင်ပြည်နယ်တောင်ကုန်းမြို့မှာရခိုင်ပြည်တစ်ခုလုံးကလူငယ်ကိုယ်စားလှယ်တွေတက်ရောက်ပြီးအရက်ဘက်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်တွေစုံစုံတက်ရောက်တဲ့ရခိုင်လူငယ်ညီလာခံတစ်ခုကိုမေလ1ရက်နေ့ကတောင်ကုန်းမြို့တိန်တောင်မြို့မှာအကစားကွင်းမှာစတင်ဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီညီလာခံကိုဘလို့ရည်ရွယ်ချက်တွေနဲ့ဘာတွေဆွေးနွေးကြဖို့ရှိနေကြပါသလဲဆိုတာကိုမောင်အေးကနေတင်ဆက်ထားပါတယ်။
ရခိုင်ပြည်တစ်ခုလုံးကမြို့နယ်ကိုယ်စားလှယ်တွေတားရောက်တဲ့ပထမဆုံးအကြိမ်ရခိုင်လူငယ်ညီလာခံကိုရေရေရှားသုံးချနိုင်ကြံပါရတာဖြစ်တယ်လို့ရခိုင်လူငယ်ညီလာခံတာနဲ့ပြန်ကြားရေးတာဝန်ခံကိုမျိုးဆန်းအောင်ကအခုလိုပြောပါတယ
်ရခိုင်လူငယ်ညီလာခံကျမရရဲ့ရေဆက်တော့သုံးချက်ရှိပါတယ်အဲ့ဒါကမြန်မာပြည်အားကောင်းတော့ရခိုင်လူငယ်စုဖွဲ့ပြီးဆန်းမတော်ပေါ်ထွန်းလာတဲ့မြန်မာနဲ့ရခိုင်လူငယ်များစိုးရင်ညီမပြည်ကနေအပြည့်ပြည့်ဖြစ်ပြီးရောက်တော့ပြည်ပေါင်းပါဝင်ဆောင်ရွက်လာနိုင်တယ်မြန်မာတော့တခိုင်ပါဝင်ဘောဒီတိုင်းရင်းသားတို့ရဲ့မူလရပ်ပွန်စစ်ခုချင်းများရရှိကြရင်စားတော့တိုင်းရင်းသားများနဲ့စိတ်သက်ဆောင်ရွက်နိုင်ကြရင်ဆိုရဲအဆက်ဆုံးဖြစ်ကြရ
မြန်မာခံကိုမြို့နယ်လိုက်လူငယ်ကိုယ်စားလှယ်တွေအပြင်လွှတ်တော်ကိုယ်စားလှယ်တွေအရေးဖအဖွဲ့စည်းတွေကကိုယ်စားလှယ်တွေရခိုင်ပညာရှင်တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပြီးမေလတရက်ကနေ900နဲ့တိကျမ်းပါတော့မှာဖြစ်ပါတယ် အခုကျင်းပါတဲ့ညီလာခံမှာအခြားလေးရှားကိုအဓိကထဆွေးနွေးသားမှာဖြစ်တယ်လို့ကိုမျိုးဆန်းအောင်ကအခုလိုစပြောပါတယ
်ခုရခိုင်လူငယ်ညီလာခံမှာဆွေးနွေးတဲ့အဓိကအကြောင်းအရာ၄ခုရှိတယ်၄ခုကနံပါတ်၁လူငယ်နဲ့နိုင်ငံရေးနံပါတ်၂ကလူငယ်နဲ့အလုပ်ကိုင်ဆင်လန်းနံပါတ်၃ကလူငယ်နဲ့ပညာရေးနံပါတ်၄ကလူငယ်နဲ့ရေးသေးအောင်ဆိုတဲ့အကြောင်း၄ခုရှိတယ
်အခုကျင်းပါတဲ့ရခိုင်လူငယ်ညီလာခံမှာရခိုင်မျိုးနွယ်စုဝင်ဖြစ်တဲ့ကမန်လူငယ်တွေကိုဖိတ်ကြမှုမရှိတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့လေသူကအခုလိုရှင်းပြပါတယ
်တို့ဆောင်းဆိုးစောက်ခုနေတဲ့ဂျပန်မှာလားဂျမစီမားရဲ့ပြည်ညီညီလာခံအဖြစ်ဆုံးပွဲမှာလည်းပြီးတော့ဒါကမြို့နယ်ပေါင်းစုံကဆက်ရောက်လာတဲ့ခုလေးလေးခွဲဆုံးဖြတ်ပြီးတော့ဟိုဒါလုံချုံရေးအရာပြီးတော့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့ပြီးတော့ပေါ်လာနိုင်တဲ့လုံချုံရေးကိစ္စတွေအဲ့ဒါတွေကိုကျွန်တော်တို့ကလက်ရှိစဉ်းစားပြီးတော့ကျွန်တော်တို့ဒီရက်ကြည့်တော့ကျွန်တော်တို့အဲ့ဒီခုနကပြောတဲ့ပြင်းမဖြစ်ရဲ့ကိုကျွန်တော်တို့ပြနာခဲ့တာဖြစ်တယ်ဗျ။အဲ့အကုန်လုံးရဲ့ဆုံးဖြတ်ချက်အရာဒီဟာကိုပြောတဲ့မြို့နယ်စုတွေကိုကျွန်တော်တို့ကဖိုင်းရနေလည်းကျွန်တော်တို့ဖိုင်းလိုက်ကြတယ
်။ကမန်မျိုးနေစုတွေအနေနဲ့ညီလာခံတောက်ရောက်ခွင့်မရပေမဲ့သူတို့စီကပြစ်ဖို့လာတဲ့အကြံပြုချက်စာတွန့်တွေကိုလက်ခံဖက်ချသွားမှာဖြစ်ပြီးခြေဆလုံးမဲ့လုပ်ငန်းဆိုင်တွေမှာပူပေါက်လှုပ်ဆောင်ဖို့အစီအစဉ်တွေရှိတယ်လို့ညီလာခံဖြစ်မောက်ရဲကော်မတီကတံတားထုတ်ပြန်ထားပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တန်နမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ငင်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တို့ဝမ်ဟိုင်းဌာနချုပ်မှာတွေ့ဆုံခဲ့ကြပါတယ်
တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တန်ရင်သတင်းတွေကိုနားဆင်ကြရတာပါခင်ဗျာ။ VOR ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOR ရဲ့ email list Burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါလေခင်ဗျာ VOA မနေ့ပြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ2432 39ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပ
ါမိခင်သမတ်ဒေါ်နယ်ထရန့်နဲ့လွန်ခဲ့တဲ့10နှစ်လောက်တုန်းကညှိစွန်းမှုတွေလို့ဆွဆွဲထားတဲ့လင်းချော်ပြေးသူဆောင်စတော်မင်ဒန်နီယယ်စ်ကို2016အမေရိကန်သမတ်ရွေးကောက်ပွဲမတိုင်မီမှာပဲဒေါ်လာ3,000ပေးခဲ့တဲ့ကိစ္စကိုသမတ်ကဒီနေ့ပဲ TV ပြောဆိုလိုက်ပြီးမဲ့မဲဆော်ဝဲရန်ပုံငွေတွေကတုံးဆွဲတာမဟုတ်တဲ့အကြောင်းညှင်းဆန်လိုက်ပါတယ်စနေဖြစ်သူကတားဖြစ်သူကိုမွေးဖွားပြီးလာနေငယ်ကြ2006ခုနှစ်တည်းနေဗာရာပြည်နယ်ကဟိုတယ်တစ်ခုမှာတညိုက်ခဲ့ဘူးရဲ့လို့ပြောဆိုထားတဲ့တရားဆောင်မျိုးသမီးကိုနယူးယောက်မြို့ကသူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်သူမက်ကယ်ကိုရင်ကနှုတ်ပိတ်တဲ့အနေနဲ့ငွေပေးပြီးနောက်မှာပဲရှင်းနေကိုလာစဉ်အကျိုးဆောင်အဖြစ်ငွေပြန်ပေးခဲ့တဲ့အကြောင်းသမနာကပြောခဲ့တာပါဒါပေမဲ့လည်း Twitter Internet လူမှုကွန်ရက်ကနေဒီနေ့ဇက်တက်ဆိုလိုရေးခဲ့တဲ့မှတ်ချက်တွေထဲမှာတော့ရှင်းနေကိုပေးတဲ့ငွေကရန်ပုံငွေတွေကမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကဖန်ဆီးထားတဲ့အမေရိကန်အကျဉ်းသား3ကိုမကြာခင်ပြန်လွတ်ပေးမယ်အလားအလာရှိတဲ့အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေပြောဆိုလိုက်ပါရဲ့လိုက်ကြပါတယ်ဖန်ဆီးတဲ့အမေရိကန်နိုင်ငံသား3ယောက်ဒီနေ့ပြန်လွတ်ပေးလိမ့်မယ်လို့ညွှန်လင်းရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဥပဒေကြိုးဆောင်ဖို့ရဲ့နယူးယောက်မြို့တော်ဝန်ဟောင်းရူရီကူလီယန်က Fox News သတင်းဌာနနဲ့မင်းမြန်ကန်အတွင်းမှာပြောဆိုလိုက်ကြပါကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုတန်လိုက်ကန်ချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ကြိုးပမ်းမှုဟာမြောက်ကိုရီးယားရဲ့ခိုင်မာတဲ့မူဝါဒတရားဖြစ်ကင်ဂျွန်ဝင်းကပြောဆိုတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ပြောင်းရွှေ့တော်မှာဒီနေ့တွေ့ဆုံပြီးနောက်မှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒတွေပေါ်ဆိုးရိမ်မှုတွေကိုဖြေရှင်းဖို့ကြိုးပမ်းနေတဲ့အမေရိကန်ပြည်သူကကုန်သွယ်ဆိုင်ရာစီးပွားရေးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာတရုတ်စိုးရတာဝန်ရှိသူတွေနဲ့ပြည်ချင်းမြို့တော်မှာတွေ့ဆုံဆွေးနွေးနေပါတယ်။အမေရိကန်ဗန်နယ်ရေးဝန်ကြီးစတီဗင်မန်နီချင်ဦးဆောင်တဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကဆွေးနွေးနေကြတာပါ
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။UAE အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ2425/3252နဲ့တိုင်းလက်190လိုအာနေထုတ်လွှင့်နေတာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ UAE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.